အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့လက်ရှိစီရေးလေ့ကျင့်မှုတွေအဆုံးသတ်တာနဲ့ဒုံးကျည်ဆန်းသတ်တာတွေရပ်ပါမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကအကြေပြုထားပြီးတာရိုပြစ်ဒုံးကျည်တွေဆန်းသတ်မှုအတွက်သူ့အခေါ်အသေးစားတောင်းပန်မှုတစ်ခုလုပ်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ရဲ့ပုဂ္ဂိုလ်ရေးပေးစာထဲမှာအခုလိုတောင်းပန်ထားတာလို့သမ္မတထရန့်ကပြောဆိုပြီးစီရေးလေ့ကျင့်မှုတွေအပြီးမှာတွေ့ဆုံဆွေးနွေးရေးပြန်ဆလုပ်တယ်လို့လည်းရေးထားတဲ့အကြောင်းပြောပါတယ်။ပေးစာအရှိကြီးတဲ့မှာအများစုကတော့အထိပ္ပယ်မဲ့ပြီးကုန်ကျစရိတ်ကြီးလာတဲ့စီးရီးလေ့ကျင့်မှုအကြောင်းကိုမချေမနှက်ပြောဆိုထားတာလို့လဲသမရထရန့်က Twitter လူမှုကွန်ရက်မှာရေးသားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကစီးရီးလေ့ကျင့်မှုကိုတနင်္လာနေ့မှာစတင်ခဲ့တာဖြစ်ပြီးဩဂုတ်လ20ရက်နေ့မှာအဆုံးသတ်ဖို့ရှိပါတယ်။ဆွေးနွေးပွဲကဘယ်နေ့ဘယ်အချိန်လဲဆိုတာကိုတော့သမရထရန့်ကတိတိကျကျမပြောပါဘူး။သိပ်မကြခင်အချိန်အတွင်းကင်ဂျုံအွန်းနဲ့တွေ့ဆုံနိုင်ဖို့မျှော်လင့်ပြီးနျူကလ িয়ার ကင်းစင်တဲ့မြောက်ကိုရီးယားနိုင်ငံဟာကမ္ဘာမှာအအောင်မြင်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်လာစေမယ်လို့လည်းသမ္မတထရန့်ကထပ်လောင်းပြောပါတယ်။တာရိုပြစ်ဒုံးကျည်ရီမို့ဒီဆန်းသတ်မှုတွေကပြဿနာမရှိဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။ပယ်ရင်တပ်ဒုံးကျည်ဆိုင်ရာဆောင်ရွက်ချက်တွေတမျက်ခံထားတဲ့မြောက်ကိုရီးယားရဲ့အခုလိုဒုံးကျည်ဆန်းသတ်မှုကကုလသမဂ္ဂလွန်ခြုံရေးကောင်စီစုံဖြတ်ချက်ကိုချိုးဖောက်ရာရောက်နေတာပါ။